ကချင်ပြည်နယ်မန်စီမြို့နယ်ထဲမှာကချင်လက်နက်ကိုင်တပ်ဖွဲ့တွေနဲ့မြမအစိုးရစစ်တပ်တို့ကြားတိုက်ပွဲတွေပြင်းထန်နေပါတယ်။တိုက်ပွဲတွေကြောင့်ကချင်ကျေးရွာတွေကဒေသခံတွေထွက်ပြေးတိမ်းရှောင်နေကြပြီးမန်စီမြို့ထဲမှာပါတိုက်ပွဲတွေဖြစ်လာမဲ့အရေးစိုးရိမ်ကြပါတယ်။မတ်တကင်ထက်ကဆက်သွယ်မင်းမြန်တင်ပြထားပါတယ်ရှင်
။ကချင်ပြည်နယ်မန်စီမြို့နယ်တွင်ကကချင်ကျေးရွာတွေမှာမြမတပ်မတော်နဲ့ကချင်လက်နက်ကိုင်တပ်ဖွဲ့ KNA တပ်ရင်း12တို့ကြားတိုက်ပွဲတွေ၃ရက်ဆက်တိုက်ဖြစ်နေပါတယ်။ကချင်လွတ်မြောက်ရေးအဖွဲ့ KNO ရဲ့လိုင်းစာအခြေစိုက်ဒုက္ခသည်ရေးရာကော်မတီကဥတွဲပြည်စာကတိုက်ပွဲတွေနဲ့ပတ်သက်ပြီးအခုလိုပြောပါတယ်
။မန်စီမြို့နယ်ပါနော်မန်စီမြို့နယ်ရဲ့မန်စီရဲ့တောင်ဘက်ပေါ့ရှမ်းပြည်နယ်ဒေကချင်ပြည်နယ်စကြပေါ့ဒီမှာဒေသကြီးစနေအခုတခြားဒေသမှာတော့ခုတလို့တော့တိုက်ပွဲဖြစ်တာမရှိသေးဘူး။ဒီကျွန်တော်ဘဟုပတ်ဝန်းကျင်မှာလည်းမရှိဘူး။ရှမ်းပြည်ဘက်မှာတော့ရှိတဲ့ချင်းရဲ့အတိအကျတော့မပြည့်ရဘူးဒုက္ခတွေတော့တူးလာပါတယ်တူးလာတယ်ဆိုတာဟောတခြားဒီဒီဇိုင်းအောင်တို့မကားရံတို့အဲ့ဒီကနေပြောင်းခဲ့တဲ့လူတွေတူးလာတာ
ကချင်လက်နက်ကိုင်တပ်ဖွဲ့ကျန်းရဲ့အခြေဆိုင်ရာလိုင်းစာပတ်ဝန်းကျင်တဝိုက်မှာတော့ဒီရဲ့ပိုင်းတိုက်ပွဲတွေမရှိဘူးလို့လည်းဥထွေးပီဇာကပြောပါတယ်မန်စီမြို့မှာတော့အခြေအနေတည်တည်ငြိမ်ငြိမ်ရှိနေပါတယ်ဒါပေမဲ့တိုက်ပွဲတွေမြို့ပေါ်ကိုကူးဆက်လာမဲ့ရေဆိုးရိမ်မှုတွေတော့ရှိနေကြပါတယ်မန်စီမြို့ကန်တူကတိုက်ပွဲတွေအခြေအနေကိုအခုလိုပြောပြပါတယ
်ကျွန်တော်တို့မန်စီနဲ့ရှမ်းပြည်နဲ့အဆက်ဘက်မှာပေါ့နော် CU ကြီးရွာရဲ့အထက်ပိုင်းပေါ့ဟိုကချင်ရွာတွေဘက်မှာပေါ့နော်အဲဒေသခံတွေကတော့ဒီတိုက်ပွဲနဲ့ပတ်သက်တဲ့ဟာတော့အားလုံးဒေသခံလူတွေကတော့စိုးရိမ်နေတာပေါ့အဲနောက်ဆုံးကျရင်မန်စီမြို့ပေါ်တောင်မှလို့တိုက်ပွဲဖြစ်လာမှာစိုးရိမ်ကြောင်းကြမှုတွေရှိတာပေါ့ကျွန်တော်တို့ကမန်စီကနေနေရတာတော့အဲလီယင်တွေသွားတာဟက်စကီတွေသွားတာတော့မြင်နေရတော့ပေါ့ဟိုမှာတော့သတင်းရတာတော့လီယင်နဲ့တိုက်နေတယ်လို့တော့သတင်းရတာပေါ့မျက်မြင်ကိုယ်တွေ့တော့မဟုတ်ဘူးပေါ့နော
်မန်စီမြို့နယ်မိုင်60ကျော်အကွာကစီဦးချေးရွာစီကိုတော့ထွက်ပြေးတိမ်းရှောင်လာသူတွေရှိနေပြီးဒီလူတွေကိုတော့ဒေသခံတွေကဝိုင်းဝန်းကူညီပေးနေကြတယ်လို့လည်းမန်စီမြို့ကန်ကပြောပါတယ
်တောင်ပေါ်မှာနေတဲ့ကချင်ရွာတွေအကုန်လုံးကတော့ဒီစီဦးချေးရွာဘက်ကိုဟိုလူ30ခန့်ကျင်းပြီးလာတိတ်ဆောင်လာတာပေါ့နော်တိုက်ပွဲတိတ်ဆောင်လာတဲ့အရီရောရှိတယ်ဟိုစီဦးကြီးရွာဆိုတာကျွန်တော်တို့မန်စီနဲ့64မိုင်ဝေးတယ်ပေါ့နော်အဲ့ဒီရွာမှာတော့ဟိုထွက်ပြေးတိတ်ဆောင်လာတဲ့ရွာသူရွာသားတွေတော့ရှိတယ်
တိုက်ပွဲတွေမကြာခဏဖြစ်နေရှိတဲ့မန်စီမြို့နယ်တွင်မှာတော့နှစ်ချင်းခရိယံဘုရားကျောင်းဝင်းအတွင်ဖွင့်လှစ်ထားတဲ့ခလုံရေးစခန်းတစ်ခုနဲ့မန်စီနဲ့73မိုင်လောက်အကွာကမိုင်းခေါင်ကျေးရွာမှာလဲစစ်ပေးဆောင်ခလုံရေးစခန်းနှစ်ခုရှိနေပါတယ်။လောလောဆယ်မှာတော့မိုင်းခေါင်ခလုံရေးစခန်းမှာခလုံသူတွေများနေတာကြောင့်စခန်းအပြင်မှာနေထိုင်နေကြရသူတွေလည်းရှိနေပါတယ်ရှင်။